VOA မြန်မာပိုင်းရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြမောင်ပါရှင်။မြန်မာနိုင်ငံမှာ November 6ရက်ကျင်းပမဲ့ရွေးကောက်ပွဲကိုမထိခိုက်အောင်လို့ Facebook ကဆောင်ရွက်နေပါတယ်လို့ August 31ရက်နေ့က Facebook ကသတင်းထုတ်ပြန်ပါတယ်။ထိခိုက်စေမဲ့အချက်အလက်အများတွေမပြန့်အောင်ဆောင်ရွက်နေတယ်လို့အမုံစကားတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေတဲ့အကြောင်းကိုထုတ်ပြန်ချက်ထဲမှာရေးထားပါတယ်။မဲဆန္ဒရှင်တွေကြားမှာမဲမပေးချအောင်လို့ကြိုးစားတဲ့ဖော်ပြချက်မျိုးတွေရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ထိခိုက်စေမဲ့ဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ပြောပါတယ်။ခြေညာချက်ထုတ်ချိန်ကနေ November 22ရက်နေ့အထိ Facebook ပေါ်တင်တဲ့သတင်းအချက်အလက်မှားတွေကောလာဟလတွေကိုဖယ်ရှားသွားမှာဖြစ်ပါတယ်။သူအဆိုကိုယ်စလင်လောင်းဟာမြန်မာနိုင်ငံသားမဟုတ်ဘဲဘင်္ဂါလီဖြစ်လို့ရွေးကောက်ပွဲဝင်ပြိုင်လို့မရဘူးဆိုတာမျိုးမှားယွင်းဖော်ပြမှုမျိုးတွေကိုဖယ်ရှားသွားမှာဖြစ်တယ်လို့ဥပမာပေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့Facebook လူမှုကွန်ရက်ဟာအမုန်းစကားဖြန့်နာတွေအကြမ်းဖက်ဖို့လှုံ့ဆော်တာတွေကိုထိထိရောက်ရောက်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်ခံထားရချိန်မှာအခုလိုမျိုး Facebook ကရွေးကောက်ပွဲမထိခိုက်အောင်ဆောင်ရွက်လာတာဖြစ်ပါတယ်။သတင်းမှားတွေမပြန့်ရေးအပါအဝင်အခုလိုစောင့်ကြည့်တုံ့ပြန်သွားမယ်လို့ Facebook ကပြောကြားတာကောင်းပေမဲ့လက်တွေ့ဆောင်ရွက်မဲ့နေရာမှာတည်ထားလို့ရမယ့်အချက်တွေရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲကိုတည်ထောင်သူသူတေသနာမန်နေဂျာကိုရဲဝေဖြူအောင်ကထောက်ပြပါရဲ
အပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ဆိုတော့ပထမတစ်ပိုင်းကတော့ဘလို့အကောင့်တွေဖော်မလဲဆိုတာကိုအရင်ပြောရမယ်နဲ့တူတယ်ဆိုတော့ဒါကြောင့်လဲဆိုတော့ဒီအရင်ကာလတွေတုန်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် Facebook ကနေပြီးတော့ကတိကဝတ်ပြုခဲ့တဲ့ဟာတွေရှိတယ်အမှတ်ခံချက်ပေးခဲ့တဲ့ဟာတွေရှိတယ်တူတော်နာလည်းတကယ်အကောင့်တွေဖော်တဲ့နေရာမှာအဲ့ဒါတွေပြစ်မိခဲ့တာမရှိဘူးဥပမာဆိုလို့ရှိရင်ကျွန်တော်တို့တွေကတကယ်မှအန်တီအများရဲ့အချက်လက်တွေအကြောင်းအရာတွေကို24နာရီတွင်ဖိရှားပေးမိလို့ပါတော့ကတိကဝတ်ပြုခဲ့ပေးမယ်လေတကယ်လက်တွေ့မှာက24နာရီတည်းမှာမဖြုတ်ချနိုင်တဲ့ဟာတွေအများကြီးရှိခဲ့တယ်။ပြီးတဲ့အခါမှာဒီကျွန်တော်တို့ဒီကဒီအမုန်းစကားတို့ကိုပေါ့နော်ဒီအကြောင်းပြပြီးတော့မှလက်လက်ဆောင်တော့ပြောဆိုခွင့်ဒီချိုးဖောက်ခံရတဲ့ဖြစ်စဉ်တွေလည်းအတိတ်မှာတော့အများကြီးရှိခဲ့တယ်ပေါ့နော်။အမုန်းစကားတွေဒီလူအဖွဲ့အစည်းကိုတကယ်လို့မှအန်တီအပြူလာနိုင်တဲ့လီမိုပလီပခါတွေဖြစ်လာစေနိုင်တဲ့အကြမ်းဖက်မှုတွေဖြစ်လာစေနိုင်တဲ့အန်တီရရှိတဲ့စကားဖြစ်အတွင်းပြောင်းရင်တော့ကန့်တရပါလိမ့်မယ်။အဲ့လိုမဟုတ်တဲ့ဒီတာမန်ဒီဝေဖန်ပြောဆိုမှုတွေအပြည့်ရဲ့အခါမှာဒီအမုံဒီပေါ်တော့အန်ဒီရရှိတဲ့စကားမမြောက်တဲ့တာမန်တကယ်ရက်တွေကိုတော့ဒီပေါ်တော့ဒီပိတ်ပင်လို့မရအောင်အကောင်ပိတ်ပင်တာကလည်းလွယ်လွယ်ဆောက်ဆောက်တော့ဆိုတော့ပိတ်ပင်နေတူတူပဲအချို့တော့တရီးမီဒီယာတွေရဲ့အချို့တော့ post တွေကို Facebook ကဖျက်ချလိုက်တာတွေအပြည့်ရဲ့အခါမှာဒီတိုင်းရင်းသားအရေးကိစ္စပြောဆိုတာတွေကိုဒီပေါ်တော့ဒီ Facebook ကဖျက်ချတာတွေစတဲ့ဟာတွေကအများကြီးရှိတယ်လက်တော်တောင်မှရှိရသူတို့အခုလည်းဟိုထပ်ပြီးတော့မှရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့မှဘူးဆာမဂူလေးရှင်အတက်တင်လောက်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒါကလည်းဘယ်လောက်ထိလက်လက်ဆက်တော့ပေါ့ဆိုကုန်ကိုဘယ်လောက်ကာကွယ်ပေးနိုင်မလဲပြဿနာတွေရောဘယ်လောက်ဖြေရှင်းမနိုင်မလဲဆိုတော့အဆင်ခွန်မှုတစ်ခုပေါ့နော်ဆိုတော့နောက်ဒုတိယပိုင်းအနေနဲ့ကျွန်တော်မြင်တာကကြတော့Facebook ကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဗမာ language ပြီးတဲ့အခါမှာဒီအပြောများတဲ့ဒီ Rakhine Jinpo ပြီးတဲ့အခါမှာဒီအခြားတော့ဒီတိုင်းဒါ language တွေအတ္တဓာတ်တွေအမျိုးစုံကိုပေါ့နော်ဒီကျွန်တော်တက်ချွန်းနဲ့တူတူအများကြီးလက်ခံဖို့လိုအပ်တယ်ပေါ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်းပြီးတဲ့ခါမှာဘာသာစကားအရာဘာသာပိတာအရာစားတဲ့လူစားတဲ့အကြောင်းအရာတွေကိုတိတိကျကျကွက်ကွက်ပြပြဒီမြန်မာနိုင်ငံရဲ့ရေကန်မြေကန်နိုင်ငံရေးအခြေအနေကိုတည်ပသားလူတွေဆိုလို့ရှိရင်တော့ပြဿနာမရှိဘူး။အဲ့လိုမျိုးပဲနဲ့လူသားတော်မှမဟုတ်တဲ့ AI တွေကိုတုံးပြီးတော့မှဒီဓာတ်တွေကိုလုပ်မယ်ဆိုတာကအင်မတန်မှစိုးရင်ပိုကောင်းတဲ့ကိစ္စဖြစ်တယ်။အလွန်အန်တီအများကြီးပေါ့နော်။လွတ်လပ်စွာတစ်ခုပြောဆိုမှုကိုဟိုထိခိုက်လာနိုင်တဲ့အများကြီးရှိရလို့ကျွန်တော်ထင်တယ်။မြန်မာနိုင်ငံရဲ့ content ကိုတိတိကျကျတည်နေတဲ့ဒီကံမြေကံနောက်ခံအခြေအနေတွေကိုတရားသိပြီးရခါမှာဘာသာစကားပါဝင်အခြားသောဒီတိုင်းသားဘာသာစကားတွေပါဟိုဒုက္ခနဲ့သူသိနေတဲ့သူတွေကိုပေါ့နော်ခန့်အပ်ပြီးတော့လုပ်တာကဟိုအဆင်ပြေမယ်လို့တော့ထင်ပါတယ်ပေါ့နော
်မြန်မာနိုင်ငံရွေးကောက်ပွဲအတွက် Facebook ရဲ့စီကံချက်အသစ်တွေထဲမှာတည်င်းနဲ့မသက်ဆိုင်ပဲထင်အောင်ထင်မှားဖြစ်နိုင်တဲ့ပုံအမှားတွေတုံးတာတွေထိန်းချုပ်ရေးလဲပါဝင်ပါတယ်တက်တန်းတစ်နှစ်ကျော်ရှိနေတဲ့ပုံတွေကိုပြန်ရှယ်မယ်ဆိုရင်ဒီဓာတ်ပုံဟာတတိကျော်တဲ့ကရှိနေတဲ့ဓာတ်ပုံအဟောင်းဖြစ်တယ်ဆိုတာမျိုးရှယ်မဲ့သူကိုသတိပေးမယ်လို့ Facebook ထုတ်ပြန်ချက်မှာရေးထားပါဗျ။အဲ့ဒီလိုလုပ်နိုင်ဖို့ Artificial Intelligence AI ဉာဏ်ရည်တူနည်းပညာအပြင်လူတွေကစောင့်ကြည့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။သတင်းမှာအချက်အလက်မှားတွေမပြတ်အောင်ထိန်းချုပ်နိုင်ဖို့အတွက် Facebook Messenger ကနေ message text forward ပို့တာကိုလည်းတခါတဲ့လူအများကြီးစီကိုမပို့နိုင်အောင်လို့အကောင့်၅ခုစီကိုပဲပို့နိုင်ဖို့ထိန်းချုပ်ထားပါဗျ။ဒါကလည်းမိကွန်းထုတ်เสียဖြစ်တယ်လို့ကိုရဲဝေဖြူအောင်ကပြောပါတယ
်။ဒီအရင်ပလိပခါတွေမှာဆိုလို့ရှိရင်တော့ဒီစောင်းစော်တဲ့လူတွေကဒီအဲ့လိုမျိုးအတုံးပြူပြီးတော့လုပ်ခဲ့တာတွေတွေ့ရတယ်။ဥပမာဆိုလို့ရှိရင်တရားရုံးကနေပြီးတော့မှဖေဘာသာဝင်ဖေဘာသာဝင်တွေကတော့ဘာတွေပြင်ဆင်နေပါလဲ။သူတို့တွေကဘာတွေတိုက်ခိုက်ဖို့လုပ်နေပါလဲဆိုတော့အကြောင်းအရာတွေမှာ ဟိုဒီ message ကို10ဦးစီညှဝေးလိုက်ပါလို့15ဦးစီညှဝေးလိုက်ပါလို့ဆိုတော့ဒီ fake message တွေပို့တယ်အဲ့အရာတွေကိုပြန်လည်ညှဝေးပြီးတော့ပြန်နေတာရှိတယ်ဆိုအဲ့အရာတွေကိုတော့တာစီကောင်တာစီပေးနိုင်လိမ့်မယ်တူတော်ညာမေးခွန်းတစ်ခုကကျတော့ကောင်းမွန်တဲ့ message တွေပေါ့ကောင်းမွန်တဲ့ message တွေကိုကျတော့ဘယ်လိုတာစီပေးနိုင်မှာလဲတကယ်တော့တာစီပေးနိုင်ရဲ့မလားဆိုတာကအပြစ်တင်ရှိရပါတော့ဆိုတော့အဲ့အရာတွေကတော့မေးခွန်းထုတ်စရာပဲဆိုတော့ပထမဦးဆုံးအနေနဲ့ကျွန်တော်အဲ့ချာလေးကိုတွားချင်ပါတယ်
Facebook လူမှုကွန်ရက်ပေါ်မှာလူမှုရေးရွေးကောက်ပွဲနိုင်ငံရေးကိစ္စတွေကိုကြော်ညာတဲ့အခါဒီကြော်ညာတွေကိုဘသူကဘယ်အဖွဲ့အစည်းကလုပ်တဲ့ကြော်ညာလဲဆိုတာအောက်မှာမဖြစ်မနေဖော်ပြဖို့လိုအပ်ပါတယ်ဒီကြော်ညာဟာဘသူကဘာရည်ရွယ်ချက်နဲ့ထည့်တယ်လဲဆိုတာကို Facebook သုံးတဲ့သူတွေသိရှိနားလည်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်အဲ့ဒီကြော်ညာတွေကိုလည်းပြန်လည်ကြည့်နိုင်ဖို့ Facebook ရဲ့ @library ဆိုတဲ့နေရာမှာ9နှစ်သိမ်းထားပေးမှာပါ။
အဲ့အချက်အနေနဲ့ကျွန်တော်တို့တွေကဒီကောင်းတယ်လို့ယူဆရတယ်၊ရေးပူအားဖြင့်ကောင်းတယ်လို့ယူဆရတယ်။တကယ်တမ်းအဲ့လိုမျိုးဒီတည်င်းအချက်လက်ဒီအမှားတွေပြီးတဲ့အခါမှာဒီကျွန်တော်တို့ကတကယ်အနေရှိတဲ့စကားတွေကိုဖြန့်နေတဲ့အဲ့လိုမျိုးဖြန့်နိုင်ရရှိတဲ့ page မျိုးတွေပေါ့အဲ့လိုမျိုး page မျိုးတွေကကြော်ညာတဲ့ကြော်ညာတွေကိုတော့အဲ့လိုမျိုးသာလုပ်ပြီးလို့ရှိရင်ပို့အဆင်ပြေမယ်လို့ကျွန်တော်တို့လည်းညီမိပါတယ်။
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အသံအဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ဖြစ်ပါတယ်။ Facebook ပေါ်ကသတင်းအချက်အလက်တွေမှန်မှန်မှန်ဆိုတာကို Boom AFP Fact Check နဲ့ Fact Crescendo ဆိုတဲ့မိတ်ဖက်အဖွဲ့၃ဖွဲ့ကစစ်ပေးနေတာဖြစ်ပါတယ်။အခု2020ခုနှစ်ဒုတိယ3လပတ်ထဲမှာအမုံပွားစီတဲ့အချက်အလက်တွေပါဝင်နေတာကြောင့်ဖော်ပြချက်ပေါင်း23,000ကိုဖြုတ်ချခဲ့တယ်လို့ Facebook ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပထမ3လပတ်မှာလည်းအဲ့ဒီလိုဖယ်ရှားလိုက်တဲ့ဖော်ပြချက်ပေါင်းက9,100ရှိခဲ့ရာကဒုတိယ3လပတ်မှာတော့3,000နီးပါးအထိများလာခဲ့တာပါ။ရွေးကောက်ပွဲကာလမှာသူ့အမြင်ကိုယ်အမြင်တွေကိုပွန့်ပွန့်လင်းလင်းလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးကြဖို့ကအရေးကြီးပါတယ်။ဒီလိုမျိုးအမြင်မတူတာတွေကိုတည်မှမပြတ်အောင်ဆိုပြီးထိတ်ချုပ်တာမျိုးလက်ရှိအာဏာရအစိုးရအလိုကျကန့်သက်တာမျိုးတွေဖြစ်မှာကိုတော့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ရှင်ကျွန်မဆွမ်းမြတ်ပါပါ